ဩဂုတ်လ3ရက်နေ့ကကုလသမဂ္ဂထွေထွေညီလာခံကြီးကနေစီးရီးယားအစိုးရရဲ့တပုံတပ်ဖွဲ့တွေပေါ်လက်နက်ကြီးတွေနဲ့ပစ်ကတ်တိုက်ခိုက်မှုကိုပြစ်တင်ရှုတ်ချတဲ့ဆုံးဖြတ်ချက်ချဖို့အတည်ပြုလိုက်ပြီးမြဲဒီဆုံးဖြတ်ချက်ဟာမလိုက်နာမနေရဆုံးဖြတ်ချက်မျိုးတော့မဟုတ်ပါဘူး။သမ္မတဘာရှာအယ်အာဆတ်ရဲ့အစိုးရကိုဆန့်ကျင်တဲ့လူလူအုံကြွားမှု18လတာကာလကြာတဲ့အခါမှာအကြမ်းဖက်မှုတွေပိုပြီးဖြစ်ပွားနေတယ်လို့စီးရီးယားအရေးတက်ကြွလှုပ်ရှားသူတွေရဲ့အစိုးရခန်းစားတွေကြောင့်အစွေရညီလာခံမှာအခုလိုဆုံးဖြတ်ချက်ချဖို့မဲခွဲဆုံးဖြတ်ခဲ့ကြတာပါဒီအဆိုအတွက်ဆွေးနွေးညှင်းခုံမှုကိုစတင်တဲ့အခါမှာအတွင်းမှုချုပ်ပန်ကီမွန်းကစီးရီးယားပြည်ပကဟာနောက်ွယ်ကနေတွေးထိုးပေးနေတဲ့စစ်ပွဲကြီးတစ်ပွဲအတွင်ဖြစ်ပေါ်လာနေပြီးတော့ကမ္ဘာအင်အားကြီးနိုင်ငံတွေအနေနဲ့စီးရီးယားအကြမ်းဖက်မှုတွေရပ်ဆိုင်းသွားအောင်ဆောင်ရွက်ကြဖို့တိုက်တွန်းလိုက်ပါတယ်စီးရီးယားကပြိုင်ဘက်အုပ်စုကြီးတွေအပေါ်မှာစီးရီးယားလူတွေရဲ့ချက်ချင်းလက်ငယ်အကျိုးစီးပွားတွေကလွှမ်းမိုးသွားအောင်ဆောင်ရွက်ရမယ်လို့လဲမစ္စတာပန်ကီမွန်းကဆိုပါတယ်စီးရီးယားမှာမိတ်တွေဖြစ်ကြတဲ့ရုရှားနဲ့တရုတ်တို့ဟာပြီးခဲ့တဲ့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်၃ခုကိုပယ်ချခဲ့တာကြောင့်စီးရီးယားအရေးမှာကုလသမဂ္ဂလူညိုရေးကောင်စီဟာဘာမှမလုပ်နိုင်ဖြစ်နေရတယ်လို့လဲမစ္စတာပန်ကီမွန်းကဆိုပါတယ်တွင်းမှုချုပ်ဟောင်ကိုဖီအာနန်ကစီးရီးယားဆိုင်ရာကုလသမဂ္ဂနဲ့အာရဗ်အဖွဲ့ချုပ်တို့ရဲ့အထူးတန်တမာအဖြစ်ကနေနှုတ်ထွက်ကြောင်းကြေညာပြီးနောက်တနေ့မှာပဲဩဂုတ်လ3ရက်နေ့ကအခုလိုမလိုက်နာမနေရမဟုတ်တဲ့ပြစ်တင်ရှုံချတဲ့စီးရီးယားအပေါ်အဆိုကိုကုလသမဂ္ဂထွေထွေညီလာခံကြီးမှချမှတ်ဖို့သဘောတူခဲ့ကြတာဖြစ်ပါတယ်ခင်ဗျာ